ပြည်ထောင်စုမှာတနင်္ဂနွေနေ့ကကျင်းပတဲ့ပထမကြော်သမရရွေးကောက်ပွဲနောက်ဆုံးမဲရလက်တွေအရလက်လက်ဝါဒီအီမန်နျူအယ်မက်ခရွန်နဲ့နိုင်ငံတွင်းရွှေ့ပြောင်းဝင်ရောက်သူတွေကိုစန့်ကျင်တဲ့မျိုးသားရေးဝါဒီပရင်းစဖန်တို့နှစ်ဦးစလုံးတယောက်မှအမဲအပြတ်အသက်အနိုင်ရခြင်းမရှိတာကြောင့်လာမယ့်သတင်းတစ်ပတ်မှာတကြောပြန်ရွေးကောက်ပွဲကျင်းပမှာဖြစ်ပါတယ်။ဒါဟာပြည်ထောင်စုမှာကြီးမားတဲ့နိုင်ငံရေးလှုပ်ခတ်မှုကြီးတစ်ခုဖြစ်တယ်လို့နိုင်ငံရေးသုံးသက်သူတွေကပြောပါတယ်။တနင်္ဂနွေအထွေပြည်ထောင်နိုင်ငံရေးတစုံလုံးပြောင်းလဲသွားခဲ့ပါပြီလို့မစ္စတာမက်ခရွန်ကတနင်္ဂနွေနေ့ညကအပွဲခံစုဝေးမှုအတွင်းမှာပြောသွားခဲ့တယ်လို့ပြိုင်ဘက်ဖြစ်တဲ့မရင်းလက်ထံကလည်းပြည်ထောင်လူမျိုးတွေလွတ်မြောက်ဖို့အချိန်တန်ပြီလို့ဆိုပြီးသူ့ဘော်ထောက်ခံသူတွေကိုပြောဆိုခဲ့ပါတယ်။ခေတ်သစ်ပြည်ထောင်နိုင်ငံရေးသမိုင်းမှာတော့အစင်လာနိုင်ငံရေးပါတီတစ်ခုကမဟုတ်တဲ့လူတဦးသမရနေရဝင်ရွေးခန္ဓာဟာဒါပရမအစုံအချိန်ဖြစ်ပြီးတော့နိုင်ငံရေးအရအစင်လာကိုစက်ကျင်စိတ်ရှိတဲ့သူတွေအများပြားလာတာကိုမိပေါင်းထုတ်ပြနေပါတယ်။ပြည်ထောင်နိုင်ငံအနေနဲ့ဥရောပ EU ဖွဲ့ဝင်နိုင်ငံတစ်ခုအဖြစ်ဆက်ပြီးတော့ရှိနေမလားဒါမှမဟုတ် EU ကဘရစ်တိန်ခွဲထွက်ခဲ့တယ်လို့နောက်အမေရိကန်ပြည်ထောင်စုမှာဒေါ်နယ်ထရန့်သမ္မတဖြစ်လာတယ်လို့မျိုးတီးခြားကွဲထွက်နေတဲ့လမ်းကြောင်းကနေရှောက်မလားဆိုတာဟာနောက်ဆုံးဒီရွေးကောက်ပွဲရလဒ်အပေါ်မှာမူတည်နေတာဖြစ်ပါတယ်တရားဝင်မဲရလက်တွေအရာဒီမစ္စတာမက်ခရွန်ကမဲဆုစုပေါင်းရ 23.8 ရာခိုင်နှုန်းအနိုင်ရခဲ့ပြီးတော့မစ္စလက်ထန်ကတော့ 27.5 ရာခိုင်နှုန်းအနိုင်ရချပါတယ်မဲပေးခွင့်ရှိသူနိုင်ငံသားတွေတဲက89ရာခိုင်နှုန်းမဲပေးခဲ့ကြတာဖြစ်ပြီးတော့မဲအပြားစုကိုအပြတ်အသတ်နိုင်ရတဲ့သူသာသမ္မတဖြစ်ရွေးခံရမှာပါ။ဒါကြောင့်တော့ဒီမေလ9ရက်နေ့ရွေးကောက်ပွဲကအဆုံးဖြတ်ပေးမှာပါရှင်။